မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့မှုရုံးမှာမန္တလေးတိုင်းဒေသကြီးဝင်ကြီးချုပ်နဲ့နေဆက်ရေးရနဲ့လုံခြုံရေးဝင်ကြီးဗိုလ်မှူးကြီးအောင်ကျော်မိုးတို့ကမန္တလေးကဘာသာရေးခေါင်းဆောင်တွေရမီရဖတွေဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ကတာဝန်ရှိသူတွေနဲ့ဒီနေ့တွေ့ဆုံခဲ့ပြီးသတင်းသာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။မနေ့ညကမန္တလေးမြို့မှာဖြစ်ပွားခဲ့တဲ့စုပူမှုမှာအမျိုးသား2ဦးသေဆုံးပြီးစုပူမှုနဲ့ဆက်ဆက်တယ်လို့ယူဆရသူ4ဦးကိုဖမ်းဆီးထားတယ်လို့မန္တလေးတိုင်းဒေသကြီးဝင်ကြီးချုပ်ဦးရမြင့်ကဒီနေ့သတင်းသာရှင်းလင်းပွဲမှာပြောပါရတယ်။ဒါအပြင်မန္တလေးမြို့မှာရှိတဲ့နိုင်ငံသားအလုံးကိုမြည်သူမြည်ဝါမခွဲကြပဲလုံခြုံရေးယူပေးမှာဖြစ်ကြောင်းဝင်ကြီးချုပ်ဦးရမြင့်ကအခုလိုပြောပါရတယ်။
ရည်ရှိအတွက်ကျွန်တော်တို့စီကံပြေးသေးရေးသူ့မြင့်မြတ်မှာဆောင်ရွက်ပေးရမယ်အစီအစဉ်တွေလည်းပဲကျွန်တော်တို့ဆက်ပြီးလုပ်သွားဖို့ရှိပါတယ်။နောက်တစ်ခုကတော့ပြည်များလူညွန်ရေးကိုဆက်လက်ဆောင်ရွက်ပေးဖို့ညှိတာရက်ခံပါပါ။ကျွန်တော်တို့တိုင်းပြည်သားရေးအစိုးရအနေနဲ့နိုင်ငံသားအားလုံးရဲ့လုံခြုံစိတ်ချရမှုကိစ္စရာကိုအပြည့်အဝတာဝန်ရှိပါပဲ။ကျွန်တော်တို့တွေဟာဒီလိုတာဝန်ရှိတဲ့အရာဒါမှလည်းပဲဆက်ပြီးတော့မှကိုင်ဆောင်ပြီးလုံခြုံရေးကိစ္စရပ်တွေကိုမြေသူမြေဝါမြေပုဂ္ဂိုလ်ဆိုတာမျိုးတွေတီးကြမဟုတ်ပဲနဲ့အားလုံးကိုကျွန်တော်တို့ဆောင်ရွက်ပေးရမှာဖြစ်ပါတ
ယ်။တရင်းသာရှင်းလင်းပွဲကျင်းပပြီးနောက်မန္တလေးမြို့မှာည6နာရီကနေမနေ့9နာရီအထိအပြင်မထွက်ရအမိန်ပုံမှန်144ကိုမန္တလေးတိုင်းဒေသကြီးအစိုးရကထုတ်ပြန်လိုက်ပါတယ်။မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့မြို့မီမြို့ဖတွေဘာသာရေးခေါင်းဆောင်တွေဆွေးနွေးခဲ့တဲ့အကြောင်းတွေကိုဝင်ကြီးချုပ်ဦးရမြင့်ကအခုလိုပြောပါတယ်
။အခုဆိုရင်ကျွန်တော်တို့တိုင်းဒေသကြီး website ကနေလည်းသတင်းတွေပေးနေတာလည်းရှိပါတယ်။ link monitor ဆက်ပြီးတော့ပေးနေပါ။နောက်အခုကတော့ကျွန်တော်တို့ဒီဖြစ်ပွားခဲ့တဲ့ကိစ္စရအပေါ်မှာညီကဲ့သို့အရေးယူဆောင်ရွက်ပြီးပြီဆိုတာကိုစလုံးအမဲကြီးနဲ့ဖော်ပြပေးပါလို့ဆွေးနွေးသွားတာရှိပါတယ်။ဒီဆွေးနွေးမှုမလုပ်ခင်မှာပြင်လျင်ဖွင့်ခဲ့တဲ့စကားလုံးရှိပါတယ်။နံပါတ်1ကတော့သတင်းအမှန်ထုတ်ပြန်ခဲ့ခြင်းနံပါတ်2ဥပဒေအရတိတိယောက်ယောက်အရေးယူဆောင်ရွက်ခဲ့ခြင်းနံပါတ်3ကတော့ဥပပေါင်းဆောင်ခြင်းဖြစ်ပ
ါမန္တလေးတိုင်းဒေသကြီးနေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးအောင်ကျော်မိုးကမန္တလေးမြို့အတွင်းလုံခြုံရေးဆောင်ရွက်ထားတာတွေကိုအခုလိုရှင်းပြပါတယ်
မိမိနာပါဝင်ခြင်းမှာလည်းပဲအကူအညီလိုအပ်နေရပဲဒါများရှိခဲ့တယ်ဆိုလို့ရှိရင်လည်းပဲအနည်းစားဆုံးလုံခြုံရေးဆောင်ရွက်ပေးနိုင်တဲ့အဖွဲ့အစည်းတွေကိုအကြောင်းကြားမယ်ဆိုရင်ကျွန်တော်တို့အမြန်ဆုံးလာရောက်ပြီးတော့မှဖြည့်ရှင်းဆောင်ရွက်ပေးသွားမယ်ဆိုရင်ဖြစ်စဉ်တွေကဒါအမြန်ဆုံးအေးချမ်းသွားမယ်လို့ယူဆပါတယ်ဖြစ်ပွားမှုလေးတွေကြည့်လိုက်မယ်ဆိုရင်တော့မိရှုပ်မှုလေးတွေရှိပါတယ်ချက်ချင်းကျွန်တော်ရောက်လာပါတယ်မိလောင်မှုတွေကြီးကြီးကျယ်ကျယ်မဖြစ်တာလည်းတွေ့ရမှာဖြစ်ပါအဲ့တော့ပါဝင်ခြင်းမှာတော့ကျွန်တော်တို့ပဲရှိတယ်နေရာတိုင်းအနှံ့တော့ချထားလို့ရဘူးဆိုတဲ့အခြေအနေရှိတယ်ကျွန်တော်တို့ကတော့လှည့်လေလှုံရှားသွားလာပြီးတော့မှတင်းတင်းပေးနေရတာဖြစ်ပါနေရာအနှံ့သာချမယ်ဆိုလို့ရှိရင်ဒီမှာရှိတဲ့ကျွန်တော်တို့တွေရဲ့လုံခြုံရေးယူတဲ့ဆိုတဲ့ဒီအရာဒါအတိတ်ပဲတမျိုးတက်ရောက်သွားမှာဖြစ်ပါကျွန်တော်တို့ကတော့ area light area white clean နဲ့လုပ်ငန်းလုံခြုံရေးတွေကိုဆောင်ရွက်ပေးနေတာပဲ
ပြီးခဲ့တဲ့ဇွန်လလတရက်နေ့ညကစပြီးမန္တလေးမြို့28လမ်းနဲ့28လမ်းတောင်းမှာရှိတဲ့လဖေးဆိုင်တဆိုင်အနီးမှာစတင်ခဲ့တဲ့စုပူးမှုမှာဒဏ်ရာရရှိသူ14ဦးရှိပြီးတေဆုံးသူ2ဦးရှိတယ်လို့သိရပါတယ်ခင်ဗျာ